အမေရိကန်လေဆိပ်တွေမှာလျင်စီးမဲ့ခီးတွေတွေကိုနဲ့တူတည်ယူတဲ့လျှက်စစ်ပစ္စည်းတွေကဆဲဖုန်းနဲ့ကြီးတဲ့ပစ္စည်းတွေအားလုံးကိုတိကျစစ်ဆေးခံရမယ်လို့ညွှန်ကြားချက်ထုတ်ပြီးအမေရိကန်တည်ယူပို့ဆောင်ရေးဆိုင်ရာလူညုံရေးဌာန TSA ကလူညုံရေးလှုပ်ဆောင်ချက်တွေကိုတိုးမြှင့်လိုက်ပါတယ်။ကြီးသွားတွေအနေနဲ့ဆဲဖုန်းနဲ့ကြီးတဲ့လျှက်စစ်ပစ္စည်းတွေကိုအိတ်ထဲကနေထုတ်ပြီးပလတ်စတစ်ချင်းထဲမှာကိုယ်တိုင်ထည့်ပြီးတော့လူညုံရေးစစ်ဆေးခံဖို့တာဝန်ရှိသူတွေကပြောမှာဖြစ်တယ်လို့ TSA ကဗိုလ်ဒူးနေမှာကြေညာပါတယ်။ဒါဟာLaptop computer အများစုကိုစစ်ဆေးတဲ့နည်းလမ်းနဲ့အလားတူဖြစ်ပါတယ်။ဒီလိုလို့ရတာဟာနေချောင်းသွားလာမှုလုံလုံရေးပိုင်းမှာချင်းချောက်မှုပိုတိုးလာတာကြောင့်ဖြစ်တယ်လို့ TSA ကပြောပါတယ်။ဒါပေမဲ့လည်းလုံလုံရေးပိုင်းစစ်ဆေးမှုကြိုတင်ခံယူထားသူတွေအတွက်တော့ဒီသတ်မှတ်ချက်ကအကျိုးမဝင်ပါဘူး။အခုသတ်မှတ်ချက်အစ်ကြောင့် Laptop computer ကိုအိမ်မှာထားခဲ့ပြီး Tablet ကိုပဲယူသွားဖို့လိုတဲ့အာသာချက်တခုလည်းပျောက်သွားမှာပါ။အရင်တုန်းကဆိုရင်အရွယ်သေးတဲ့လျှက်စစ်ပစ္စည်းတွေကိုကိုယ်နဲ့အတူတည်ယူမဲ့အိတ်ထဲကနေထုတ်ပြီးစစ်ဆေးခံဖို့မလိုခဲ့ပါဘူးတက်ဘလက်တွေကိုလုံလုံရေးပိုင်းစစ်ဆေးတဲ့ကနဦးစံတက်လုပ်ငန်းကိုအမေရိကန်လေဆိပ်ဆယ်ခုမှပြီးခဲ့တဲ့မေလကစလုပ်ခဲ့ပြီးတဲ့နောက်အောင်မြင်မှုရတဲ့အတွက်လာမယ့်သတင်းပတ်တွေလာပြီးအတွင်းတနင်္ဂနွေလုံးမှာလုပ်ဖို့စီစဉ်ထားတာလို့ TSA ကပြောပါတယ်